ထူးထူးနိုင်ငံတလုံးစနစ်နေ့ကဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ရှိသူတွေကကြီးအစ်စ်တွေနဲ့ရင်းရုံဘုံတွေတုံးပြီးပြစ်ခတ်ဖြုတ်ခွဲခဲ့တယ်လို့မျက်နှာတွေ့သူတွေကပြောပါတယ်။ဒီဖြုတ်ခွဲမှုကြောင့်တင်ဆောင်သူ9ဦးလည်းမနေရှိတယ်လို့ဆူဒန်ဆောင်ဝန်များအဖွဲ့ကပြောပါတယ်။ဆူဒန်မှာအရသာစုအုပ်ကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့အောက်တိုဘာလ25ရက်နေ့ကစပြီးဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုအဖြစ်နဲ့လူပေါင်းတန်းနဲ့ချီပြီးဆန္ဒပြကြဖို့အတွက်ဆော်ဟောထားတာဖြစ်ပါတယ်။ဆူဒန်မျိုးတော်ခါတုံးနဲ့ကက်ရဲ့ရှိနေတဲ့အွန်ဒိုမန်နဲ့မြောက်ဖက်ခါတုံးမျိုးတွေကိုတွားတဲ့တရားတွေကိုဆူဒန်တပ်တွေကပိတ်ထားတာဖြစ်ပါတယ်။ဆန္ဒပြတဲ့တွေကအဲ့ဒီမျိုးတွေမှာစတင်ဆူရဲလာတဲ့အတွက်ခါတုံးမျိုးတွေကိုမတွားနိုင်အောင်စစ်တပ်ကမြင့်ရုံဘုံဝင်နဲ့ပိတ်ခတ်ပြီးလူစုခွဲတာဖြစ်ကြောင်းမျက်နှာတွေ့သူတွေကပြောပါတယ်။ခါတုံးနဲ့အွန်ဒိုမန်မျိုးတွေမှာ9ဦးရဲ့မင်းတေဆုံးခဲ့ရပြီး၄ဦးကတနတ်ဒဏ်ရာနဲ့တေဆုံးပြီး2ဦးကမြင့်ရုံဘုံရောက်တေဆုံးရတယ်လို့ဒဏ်ရာရသူကအများပြားရှိတယ်လို့ဆူဒန်ရှောင်းအမြအဖွဲ့ကပြောပါတယ်။ဆူဒန်ကအာနာတိန်စစ်ကောင်ဆောင်ဗိုလ်ချုပ်အဗ်ဒယ်ဖတာအယ်ဘာဟန်ကသူ့ကိုယ်သူဆူဒန်ယာယီအုပ်ချုပ်ရေးအဖွဲ့အရှိခေဖြစ်နေခံပြီးနှစ်ရက်ကြာစနေနေ့မှာဆန္ဒပြဖို့ပြုလုပ်ခဲ့ကြတာပါ။အခုချိန်ထိဒီဆန္ဒပြမှုကိုအင်အားအလွန်ကြာတုံးထင်းနေမှုတွေကြောင့်တေဆုံးရသူကအနည်းဆုံး15ဦးရှိနေတယ်လို့ကုလသမဂ္ဂရာကရောဆူဒန်ရှောင်းဝန်များအဖွဲ့ကပြောပါတယ်။